င်စုမှာမကြာခဏဝေဖန်ခံရတဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုအလုံးစုံစစ်ဆေးပြုပြင်တာတွေနဲ့နိုင်ငံတွင်းမှာဗီဇာတက်တန်းကျော်လွန်ပြီးနေနေတာဒါမှမဟုတ်နိုင်ငံတည်းကိုတရားမဝင်ဝင်ရောက်နေထိုင်နေသူခန့်မှန်းချေလူ70သန်းလောက်ကိုဘယ်လိုကိုက်တွယ်မလဲဆိုတာအဖြေရှာနိုင်မှုအတွက်ပါတီနည်းရစလုံးပါဝင်တဲ့အဆိုပြုချက်မူကြမ်းအပေါ်မှာအမေရိကန်လွှတ်တော်အမတ်တွေကချင်းချင်းတွက်ဆနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကဖွင့်ချခဲ့တဲ့ဒီဥပဒေမူကြမ်းအပေါ်မှာဘော့စတန်ပိုးပေါက်ကွဲမှုကြောင့်တဟုန်တိုးဝင်ရောက်လာတဲ့ဖြစ်ရပ်တွေကလွှမ်းမိုးသွားခဲ့တာဖြစ်ပါတယ်။တနင်္ဂနွေလုံးကဘော့စတန်ဖြစ်ရပ်မှာအယုံဆိုင်ခဲ့ကြတာကြောင့်အရေးကြီးတဲ့ဥပဒေပြုပြင်ပြောင်းလဲရေးကိစ္စတွေနောက်ကိုရောက်သွားခဲ့ရတာဖြစ်ပါတယ်။ဒီအထက်မှာတော့အထက်လွှတ်တော်မှာရှေ့ဆက်မတိုးနိုင်အောင်ပိတ်ပင်ခံလိုက်ရတဲ့အမေရိကန်ရဲ့တနက်ကင်ဆောင်မှုဆိုင်ရာဥပဒေပြုပြင်ပြောင်းလဲရေးတွန်းအားပေးဆောင်ရွက်မှုတွေနဲ့Gang of Eight လို့ခေါ်တဲ့ Democratic Republican ထက်လွတ်တော်အမတ်ရှိဦးပါအဖွဲ့ကအချိန်ကြာမြင့်စွာတင်ပြလာခဲ့တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်းကိစ္စလည်းပါဝင်ပါတယ်။လူဝင်မှုကြီးကြပ်ရေးဥပဒေပြုပြင်ပြောင်းလဲရေးကိစ္စနဲ့ပတ်သက်လို့ Republican ထက်လွတ်တော်အမတ် Marco Rubio ကအခုလိုပြောပါတယ
်။ First and foremost, it's about modernizing our legal immigration system. It's about helping to attract the world's best
talent. ဒီမှာဆိုရင်အရေးကြီးဆုံးကတော့ကျွန်တော်တို့ရဲ့ဥပဒေနဲ့အညီလူဝင်မှုကြီးကြပ်ရေးစနစ်ကိုခင့်မြှောက်လုပ်သွားဖို့ပါ။ကမ္ဘာကအကောင်းဆုံးနဲ့အတော်ဆုံးပါရမီရှင်တွေကိုဆွဲဆောင်ရမှာအထောက်အကူဖြစ်ဖို့ကမ္ဘာအကောင်းဆုံးနဲ့အတော်ဆုံးပုဂ္ဂိုလ်တွေကိုနိုင်ငံထဲမှာဆက်ပြီးတော့ထားသွားနိုင်ဖို့ပ
ါလက်ရှိအနေအထားကတော့လက်ခံနိုင်စရာမရှိဘူးလို့အထက်လွှတ်တော်တရားရေးကော်မတီကထိတ်တန့်ဒီမိုကရက်အထက်လွှတ်တော်အမတ်တဦးဖြစ်တဲ့ပက်ထရစ်လီဟီကပြောပါတယ
် Now the dysfunction in the system affects all of us. Now's our time to fix it.
ဒီစနစ်ရဲ့ပျက်စီးယိုယွင်းမှုကကျွန်တော်တို့အားလုံးကိုထိခိုက်ပါတယ်ခုချိန်ကကျွန်တော်တို့ဒါကိုပြုပြင်ရမယ့်အချိန်ဖြစ်ပါတယ်
ဒီဥပဒေမူကြမ်းထဲမှာတော့တရားဝင်နေထိုင်ခွင့်ဆောင်ရွက်စာတမ်းမရှိတဲ့သူတွေအမေရိကန်နိုင်ငံသားဖြစ်ခွင့်ရဖို့အတွက်အချိန်ယူပြီးခက်ခက်ခဲခဲရှောက်ယူလို့ရနိုင်မဲ့လမ်းကြောင်းကိုပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်ကတရားမဝင်နေဆက်ဖြတ်ကျော်သူတွေပိုပြီးများလာအောင်လုပ်မဲ့လူငယ်ချမ်းသာခွင့်ကိုပေးထားတယ်လို့ Republican Outlook အမတ် Luba Letter လို့ဝေဖန်သူတွေကထောက်ပြပြောဆိုနေပါတယ်
။ We have our immigration laws for two reasons. One, to protect our national security, and two,to protect American jobs
လူဝင်မှုကြီးကြပ်ရေးဥပဒေတွေထားရှိရတဲ့အကြောင်းအရင်းတစ်ချက်ကျွန်တော်တို့မှရှိပါတယ်။တခုကကျွန်တော်တို့ရဲ့မျိုးသားလုံခြုံရေးကိုကာကွယ်မှုဖြစ်ပြီးနောက်တစ်ခုကတော့အမေရိကန်ပြည်သူတွေရဲ့လောက်ကန်တွေမဆုံးရှုံးရလေအောင်အကာအကွယ်ပေးဖို့ဖြစ်ပါတယ်
။လူဝင်မှုကြီးကြပ်ရေးဆိုင်ရာအခြေအတင်ဆွေးနွေးမှုတွေထဲမှာအမျိုးသားလုံခြုံရေးကိစ္စဟာဘော့စတန်ဘုံဖောက်ခွဲတိုက်ခိုက်ခံရမှုအပြီးမှာတော့အရေးပါတဲ့အချက်တစ်ခုဖြစ်လာခဲ့ပါတယ်။ဘော့စတန်ဘုံခွဲမှုမှာတန်တရားရှိသူ2ဦးစလုံးဟာပြည်ပကနေအမေရိကန်ပြည်ထောင်စုကိုတရားဝင်ရောက်လာကြသူတွေဖြစ်ပါတယ်။သူတို့ဘာရွေချမ်းနဲ့အခုလိုဘုံခွဲတိုက်ခိုက်တယ်ဆိုတာကိုတိတိကျကျမသိရသေးချိန်မှာသူတို့လိုလူတွေကိုသတိထားစောင့်ကြည့်ရမယ့်သူတွေအဖြစ်ပြောဆိုမှုတွေကတော့လူမှုကြီးကြပ်ရေးပြည်ပြပြောင်းလဲမှုတွေကိုလက်မခံချင်ကြတဲ့သူတွေအကြားမှာစပြီးရှိနေပါပြီ။ဒီအထက်မှာ Republican ထက်လွတ်တော်အမတ် Chuck Grassley လည်းပါဝင်ပါတယ
်။ How can individuals evade authority and plan such attacks on our soil? How can we beef up security checks?on people who wish to enter the United States
ကျွန်တော်တို့ရဲ့အာဏာဝင်ဝိုင်းကိုထိုးဖောက်ဝင်ရောက်ပြီးတော့ကျွန်တော်တို့မြေပေါ်မှာဒီလိုမျိုးတိုက်ခိုက်မှုတွေကိုဘယ်လိုလူတွေကကြံစီလောက်ကင်နိုင်ပါလဲ။နောက်အမေရိကန်နိုင်ငံကိုလာကျင်ကြတဲ့သူတွေပေါ်မှာကျွန်တော်တို့လုံခြုံရေးကိုဘယ်လိုတိုးမြှင့်မလဲ။ကျွန်တော်တို့ကိုထိခိုက်အောင်လှုပ်ချင်တဲ့သူတွေဥပဒေမူကြမ်းအပါအဝင်အမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကနေပြီးတော့ကြိုးခံစားခွင့်မရအောင်ကျွန်တော်တို့ဘယ်လိုအာမခံဆောင်ရွက်ပေးနိုင်ပါလဲ
။အထက်လွှတ်တော်အမတ်ရှိဦးပါအဖွဲ့ကတော့လူဝင်မှုကြီးကြပ်ရေးဥပဒေပြည့်ပြည့်ပြောင်းလဲမှုဆိုင်ရာအခြေတင်ဆွေးနွေးမှုတွေဟာပြစ်ထန်ပြီးအချိန်ကြာလိုက်အောင်မယ်ဆိုတာကိုကြိုတင်ခန့်မှန်းထားခဲ့ပြီးဖြစ်ပါတယ်။ဒီမိုကရက်အထက်လွှတ်တော်အမတ် Charles Schumer ကအခုလိုပြောပါတယ
် There will be perils we can't even anticipate. But we start off with optimism because this bipartisan agreement
ကျွန်တော်တို့မျှော်လင့်မှထားတဲ့ဘေးရန်တွေလည်းရှိလာနိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့အကောင်းမြင်စိတ်နဲ့စခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးပါတီနှစ်ရပ်စလုံးကလက်ခံတဲ့ဒီဆိုပြချက်ဟာကျွန်တော်တို့ရဲ့ရှေ့ဆက်မုံတိုင်းထန်တဲ့လမ်းကြမ်းမှာကြံ့ကြံ့ခံခီးဆက်နိုင်ဖို့လှုပ်ပေးလိုက်လို့ပါပဲ။
ဘော့စတန်ဘုံခွဲမှုနဲ့ပတ်သက်လို့ရဲတွေနဲ့ပြစ်ခတ်မှုအတွင်အသက်မသေးကြံရစ်တဲ့ဘုံခွဲတရခန့်လို့တန်တရားဖြစ်သူဒဏ်ရာတွေကနေပြန်လည်တက်တာလာမယ်ဆိုရင်နောက်ဆုံးစစ်ဆေးသူတွေကရှာဖွေတွေ့ရှိချက်တွေကိုထုတ်ဖော်ပြောဆိုလာမယ်ဆိုရင်တော့ဒီကိစ္စနဲ့ပတ်သက်ပြီးအချက်အလက်တွေပို့ပြီးတော့ရှိလာတော့မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလူဝင်မှုကြီးကြပ်ရေးပြည်ပြည်ပြောင်းလဲမှုဆိုင်ရာအခြေအတင်ဆွေးနွေးမှုတွေကလည်းလွတ်တော်အတွင်းမှာရှေ့ဆက်ရှိနေအောင်မှာဖြစ်ပါရဲ့ရှင်။